တရုတ်ကွန်မြူနစ်ပါတီညီလာခံမတိုင်ခင်မှာဖွဲ့ပါတီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖြည့်ဆွတ်ဖို့သဘောတူလိုက်တဲ့အကြောင်းတရုတ်ကွန်မြူနစ်ပါတီကစနေနေ့မှာကြေညာလိုက်ပါတယ်။ဒီကြေညာချက်နဲ့အတူပြင်ဆင်ချက်ထဲမှာသမရရှိချင်းပြင်ရဲ့နာမည်ကိုထည့်သွင်းပြီးသူ့ရဲ့ဂုဏ်သမိုင်းကိုအမှုတင်ဖော်ပြလိမ့်မယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်လာပါတယ်။ပါတီညီလာခံမတိုင်ခင်ကျင်းပတဲ့မျက်နှာစုညီအစည်းအဝေးအစုံမှာပါတီအခြေခံဥပဒေကိုပြင်ဆင်ဖြည့်ဆွတ်ချက်တစ်ခုကိုအတည်ပြုခဲ့ကြတယ်လို့ကွန်မြူနစ်ပါတီဘူကော်မတီကပြောပါတယ်။၅နှစ်ကြိမ်ကျင်းပတဲ့ပါတီညီလာခံကဗိုလ်ထုနေမှာစတင်မှာဖြစ်ပြီးသမရရှိရဲ့လူပံခွင့်အာဏာပိုပြီးခိုင်မာအားကောင်းလာတာကိုမြင်ရမယ်လို့ခန့်မှန်းထားကြပါတယ်။ပါတီညီလာခံအတွင်းသမရရှိကိုကွန်မြူနစ်ပါတီရဲ့ထွေထွေအတွင်းမှုအဖြစ်ဒုတိယ၅နှစ်သက်တမ်းအတွက်လူရိုးလုံးစင်အတိုင်းအတည်ပြုခံထားမယ်လို့ခန့်မှန်းထားပြီးအဲ့ဒါဟာမစ္စတာရှိအနေနဲ့ဒုတိယ၅နှစ်သမရသက်တမ်းအတွက်ပါအတည်ဖြစ်မယ်သဘောပါ။ပါတီညီလာခံမှာခေါင်းဆောင်ပိုင်းအပြောင်းအလဲဖြစ်လိမ့်မယ်လို့လည်းကြေကြေပြန့်ပြန့်ခန့်မှန်းထားကြပါတယ်။တရုတ်နိုင်ငံအုပ်ချုပ်ရေးကိုအဓိကကြိုးကိုင်တဲ့ပေါ်လစ်ဘျူရိုအမြဲတမ်းကော်မတီဝင်9ဦးကို5ဦးကိုအစားထိုးခံထားဖို့ရှိနေတာဖြစ်ပါတယ်။